အော်တိုဘာ9ရက်ဟာမစ်တိုက်ခိုက်မှုနောက်ပိုင်းအစ္စရေးဘက်ကလက်တော်ပြန်တိုက်ခိုက်မှုတွေနဲ့ဂါဇာမှာတိုက်ပွဲတွေပြင်းထန်လာခြင်းကစလို့အင်ဒိုနီးရှားကမြို့ကြီးတွေမှာပါလက်စတိုင်းထောက်ခံတဲ့ဆူယေးဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးခန်းစားချက်တွေကလည်းပြင်းထန်နေတာပါ
Apa yang dilakukan oleh Hamas dan rakyat Palestina melawan penjajah itu adalah cara
Hamas နဲ့ Palestine တွေကသူတို့မျိုးကိုကျူးကျော်တဲ့ Israel တွေကိုတိုက်ခိုက်တယ်ဆိုတာကသူတို့လူမျိုးရေးအောင်မြင်ဖို့အတွက်တိုက်ပွဲဝင်တဲ့နိလန်တစ်ခုပါဒါဘာမှမမှားပါဘူးအချိန်ကအင်ဒိုနီးရှားတရဲကောင်းတွေလည်းသူတို့လွတ်လပ်ရေးအတွက်အခုလိုပဲတိုက်ခဲ့ကြတာပါလို့ Palestine ဘက်ကထောက်ခံဆန္ဒပြသူအင်ဒိုနီးရှားမျိုးသမီးတူပြောသွားတာပါလာမယ့်တနင်္လာနေ့အင်ဂျူရောမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမယ့်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့ခေါင်းထဲမှာလည်းဒီလိုခန်းစားချက်အတွေ့မျိုးရှိနေနိုင်တယ်လို့အင်ဒိုနီးရှားနိုင်ငံကက်ဂျမာရာတက္ကသိုလ်ကအရှိလေပိုင်းဒေသဆိုင်ရာဘာသာရေးအပို့ချပေးနေတဲ့ကတိကစီတီမူတီယာစီတီယာဝတီကပြောပါတယ်
Belum ada presiden yang berani gitu untuk tidak membela Palestina karena itu
Be Indonesia tamarama Palestine ဘက်ကမကာကွယ်ပဲမနေရခဲ့ပါဘူးကျမတို့နိုင်ငံကိုတည်ထောင်ခဲ့တဲ့နိုင်ငံဖခင်ကြီးတွေကအဖိနှိတ်ခံတွေဘက်ကခုခံကာကွယ်ဖို့ဗမလိုက်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒတွေဖြစ်ဖို့အုံမြင့်ချပေးခဲ့တာပါလို့ကတိကစီတီမူဒီယာစီတီယာဝတီပြောသွားတာပါဂါဇာမှာအဖြစ်ခက်ရစရေးကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့အင်ဒိုနီးရှားကြားသဘောထားအကြီးအကျယ်ကွဲလွဲနေကြပေမဲ့လို့နိုင်ငံဆက်ဆံရေးပုံမကောင်းမှုဘို့ကတော့နှစ်ဖက်စလုံးကလိုလားပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာသမ္မတဘိုင်ဒန်တက်ရောက်နိုင်ခဲ့ခြင်းမရှိဘဲဒုသမ္မတကမလာဟဲရစ်ပဲတက်ရောက်ခဲ့ပြီးတဲ့နောက်အခုလိုသမ္မတအင်ဂျူတော်မှာသမ္မတနှစ်ဦးတနည်းလာနေမှာတွေ့ဆုံဖို့အတွက်စီစဉ်ခဲ့ကြတာပါ။သူတို့နှစ်ဦးနောက်ဆုံးထွေးခဲ့တာကတော့ဒီနှစ်တည်းအိန္ဒိယနိုင်ငံမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာပါ။အင်ဒိုနီးရှားအနေနဲ့တရုတ်နဲ့မဟာဗျူဟာမိတ်ဖက်ဆက်ဆံရေးတည်ဆောက်ထားပြီးဖြစ်တယ်လို့အမေရိကန်နဲ့လည်းအလားတူနှစ်နိုင်ငံကြားမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးတွန်းမြေတည်ဆောက်ဖို့သမ္မတနှစ်ဦးစလုံးကမျှော်လင့်ထားတာလည်းဖြစ်ပါတယ်။အင်ဂျူရောပြောခွင့်ရခရင်းဂျွန်မြဲကအခုလိုပြောပါတယ်
The leaders will explore opportunities to enhance cooperation on the clean energy transition, advance economic prosperity, bolster regional peace and stability.
တန်ရှင်းဆွေးရင်ပြောင်းလဲသုံးနိုင်ရေးစီးပွားရေးတာယာဝါပြောရေးဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးနှစ်နိုင်ငံပြည်သူအချင်းချင်းဆက်ဆံရေးပို့ပြီးတော့ကောင်းမွန်လာရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့အခွင့်အလမ်းတွေကိုခေါင်းဆောင်နှစ်ယောက်ရှာဖွေသွားကြမှာပါ။ဒါပြင်အာဆီယံရဲ့ဗဟိုချုပ်ကိုင်မှုပို့ပြီးတော့အားကောင်းလာရေးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်တာပေါ့နဲ့လွတ်လပ်ပွင့်လင်းမြင်သာတဲ့အင်ဒိုပစိဖိတ်ဒေသဖြစ်လာရေးကိစ္စတွေမှာလေပို့ပြီးတော့ပူးပေါင်းဆောင်ရွက်အောင်ကြိုးပမ်းသွားမှာပ
ါအင်ဒိုနီးရှားဘက်ကအဓိကလိုလားချက်တစ်ခုကတော့အမေရိကန်ရဲ့ငွေကြေးဖောင်းပွားမှုလျှော့ချရေး2022အဥပဒေအောက်မှာလျှစ်ဗရီကားတွေမှာသုံးတဲ့အင်ဒိုနီးရှားချင်းညီတင်ပို့မှုအပေါ်အခွန်လျှော့ပေါ်ပေးတာမျိုးအရေးကြီးတဲ့တွင်းထွက်ပစ္စည်းထုတ်ကုန်တွေအပေါ်အကန့်အသတ်နဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီမှုတရက်ရရှိလိုတာဖြစ်ပါတယ်အင်ဒိုနီးရှားဟာကမ္ဘာပေါ်မှာကျင်းညီတက်ထူအများဆုံးထွက်တဲ့နိုင်ငံဖြစ်ပြီးဒီလိုတက်ထူတွေတန့်စင်ရမှာတော့တရုတ်ကအဓိကငွေကြေးထောက်ပံ့ပေးနေတာဖြစ်ပါတယ
် The US is eager to invest in this area especially because I think
အမေရိကန်ကဒီလုပ်ငန်းမှာတရုတ်နဲ့အပြိုင်ရင်းနှီးမြှုပ်နှံမှုစိတ်အားထက်သန်နေတယ်လို့ကျွန်တော်ထင်ပါတယ်အင်ဒိုနီးရှားကျင်းညီထုတ်လုပ်မှုလုပ်ငန်းကိုတရုတ်ကပဲလုံးဝလဝဲကြီးအုပ်ထားတာမျိုးမဖြစ်အောင်ပါဒါကအရေးပါတဲ့မဟာဗျူဟာအကျိုးစီးပွားတစ်ခုဖြစ်ပါတယ်
အမေရိကန်လွှတ်တော်မှတချို့ကတော့ဒီလိုလုပ်မှာကိုကန့်ကွက်ကြပါတယ်ဒီလုပ်ငန်းထဲမှာတရုတ်ကအကြီးအကျယ်ရင်းနှီးမြှုပ်နှံထားပြီးဖြစ်တာကြောင့်ရောနောက်အင်ဒိုနီးရှားရဲ့ကျင်းညီထုတ်လုပ်ရေးလုပ်ငန်းတွေမှာအလုသမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်ချက်တွေကလည်းရှိနေတာတွေကြောင့်ကန့်ကွက်နေကြတာလည်းဖြစ်ပါတယ်ရှင်